အခုတစ်ခါတော့ American Tina ကပေးတဲ့ Women of Change သူရရှိသူတွေဘက်ကိုကြည့်ကြရအောင်ပါမြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲမှုများပေါ်ဆောင်ရေးမှပါဝင်ဆောင်ရွက်ခဲ့ကြတဲ့အမျိုးသမီးတွေနဲ့အမျိုးသမီးရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုအမျိုးသမီးစွမ်းဆောင်ရှင်စုဆိုပြီးတော့ရန်ကုန်အမေရိကန်တန်ယုံကစုချီးမြှင့်လာမှာတိုင်းရင်းသားအမျိုးသမီးတစ်ဖွဲ့မတန်ဆွမ်းအရေးဆောင်ရွက်နေသူတဦးကျန်းမာရေးအဆင့်မြင့်တင်ရေးဆောင်ရွက်နေသူတဦးတို့ကိုပေးအပ်ခဲ့ပါတယ်။ဒါသာဒီနေ့ညကမြန်မာနိုင်ငံဆိုင်ရာအမေရိကန်ပန်မတ်ကြီးနေမှာကျင်းပခဲ့တဲ့အခမ်းအနားမှာစုရရှိခဲ့တဲ့သူတချို့ကိုဆက်သွယ်နေမြန်ပြီးမှတ်နှိခါကတင်ပြထားပါတယ်ရှင်။
ပြည်သူလူထုရဲ့လူနေမှုဘဝတွေပုံမတိုးတက်ဖို့နဲ့လူအခွင့်အရေးပုံမတိုးတက်စေဖို့အတွက်ဆောင်ရွက်နေကြတဲ့မြန်မာနိုင်ငံအတွင်းကပြည်သူတွေကိုအောက်ပေးကူညီဖို့အတွက်အမေရိကန်ပြည်ထောင်စုကတနိဌံချထားတာပါဒီစုကိုပေးရတဲ့ဆိုတာမြန်မာနိုင်ငံကအမျိုးသမီးတော်တော်များများဆောင်ရွက်နေကြတာတွေကထူးခြားတဲ့ဆောင်ရွက်တာတွေကိုအသိမှတ်ပြုတဲ့နိလန်တစ်ခုဖြစ်တယ်လို့စာသာပေးနေညကကျင်းပတဲ့စုချင်းင့်ပွဲအခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မဲကြီးစကော့မာရှယ်ကပြောကြားခဲ့ပါတယ်မနက်ကစတဲ့အမေရိကန်တန်ယုံကမနစ်ကစပြီးနှစ်ဆင်ပေးရခဲ့တဲ့ဒီစုဟာပြုရင်ပြောင်းလဲရေးဆောင်ရွက်နေကြတဲ့အမျိုးသမီးတွေအတွက်ပေးအပ်တဲ့အမျိုးသမီးစွမ်းဆောင်ရှင်စုဖြစ်ပါတယ်။2018ခုနှစ်အတွက် KWO ကင်းအမျိုးသမီးအစီအယုံမတန်ဆွမ်းအသင်းချုပ်ကဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဒေါ်အေးစင်စာမောင်နဲ့ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတက်တက်မူတို့၃ဦးကဒီစုကိုလက်ခံရရှိသွားတာဖြစ်ပါလေ။စုလက်ခံရရှိသူတွေကတော့သူတို့လုပ်မဲ့လုပ်ဆောင်မှုတွေအတွက်ဒီစုကအာတစ်တွေပေးတယ်လို့ဆိုပါတယ်။စုရသူတဦးဖြစ်တဲ့မတန်ဆွမ်းသူများအသင်းချုပ်ကဗဟိုအလုံးအမှုဆောင်အဖွဲ့ဝင်ဒေါ်အေးစင်စာမောင်ကတော့မတန်ဆွမ်းသူများပါဝင်မှုညင့်တင်ရေးနဲ့အသိဉာဏ်ပညာသင်ကြားနိုင်ရေးတွေမှာထပ်ပြီးအားစိုက်လုပ်ဆောင်သွားမယ်လို့သူကဆိုပါတယ်
။ဒီ education နဲ့ပတ်သက်တဲ့ဒီ law တွေ law တွေရှိနေပေါ့နော် draft law တွေတချို့ဟာ draft တွေရှိနေတယ်။ဒီ draft တွေမှာအမားတို့ဒီမတန်ဆွမ်းနေတဲ့ဘယ်လောက်ရှိပါဝင်နိုင်မလဲဆိုတဲ့ဟာတွေကိုကျမတို့ကြားတာပေါ့နော် recommendation တွေထုတ်တာပေါ့အဲဒီဟာတော့အမားတို့ draft တွေကြည့်ကြပါပြီ။ထုတ်တော့ပါပြီးတော့ advocacy လုပ်တာမျိုးကျမတို့လုပ်ပါမယ်။နောက်ပိုင်းတိုင်းလည်းဒါမတန်ဆွမ်းနေကိုဒီ nation ဆိုရင်မှာ inclusive education တကယ်တားနိုင်မှုအတွက်ကိုကျမတို့ future plan တွေရှိပါတယ်။ဖေဖေနဲ့လည်းဆီးဆက်ဆောင်ရတာမယ်။နောက်ကျောင်းနေနဲ့လည်းကျမတို့ဆီးဆက်ဆောင်ရတာပဲပေါ့နော်
။သူရရှိသူနောက်တဦးဖြစ်တဲ့ကျမရင်းနဲ့အားကစားဝန်ကြီးဌာနကဒုတိယညွှန်ချုပ်ဒေါက်တာတက်တက်မူဟာလူမှုကျန်းမာရေးစစ်တမ်းကောက်ရမှာမြတ်မြတ်တတဖြစ်အောင်ပြည်ပခန့်တန်တင့်နေတဲ့ဒေတာတွေကိုအရင်ဆုံးသွားရောက်ခဲ့လို့အမေရိကန်တန်ယုံရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒေါက်တာတတမှုကတော့ဒီစုကသူမအတွက်အားအင်းတစ်တွေပေးတယ်လို့ဆိုပါတယ်
။ကျန်းမာရေးကဏ္ဍအဖြစ်တဲ့အတွက်ကြောင့်မို့လို့ကျန်းမာရေးစစ်တမ်းဆက်လက်ထပ်သက်ပြီးတော့အခုလက်ရှိမှာအဲဒီဒီပုံမှန်ကျမရင်းဝင်ခံရတဲ့ကျမရင်းအကစားဝင်ခံရတဲ့ဝန်ဆောင်မှုတွေကိုပုံမှန်တတိချက်လက်တွေကောက်ပြီးအဲ့ဒါကိုမအားလို့စာရက်တရားနဲ့ပြော electronic base ရအောင်ပြူစာပြောင်းနေနေတာအခုဒီကျမရင်း site ကိုမျိုးနယ်ဆင်းရနေတဲ့နိုင်ငံလုံးကို electronic နဲ့တွားပြီးအခုစေယုံ site ကိုမအားလို့လှည့်နေတယ်ပေါ့နော်ဒီလိုစေယုံတွေနေတူတဲ့ဈေးဆိုင်ရဲ့ software electronic hospital reporting system ပေါ့နော်အဲ့ဒါကိုအမအားလို့ system ထပ်လုပ်ဖို့ရှိပါတယ် system ပေါ့နော်စာအုပ်လည်းအမအားလို့9နှစ်တစ်ချိန်ပေါ့2020မှာဒုတိယအကြိမ်ဆက်မှတ်ပြီးတော့လုပ်ဆောင်ဖို့တော့
မြန်မာနိုင်ငံတွင်လူနေမှုဘဝနဲ့လူအခွင့်အရေးပုံမတိုးတက်လာရေးဆောင်ရွက်နေသူတွေကိုကူညီအားပေးတဲ့အနေနဲ့ပြည်ရင်ကြောင်းလဲရေးအတွက်ထူးထူးခြားခြားဆောင်ရွက်ပေးနေသူတွေကိုပေးတဲ့ဒီစုကိုပြည်သူ့ကျန်းမာရေးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရွက်ရေးလှုပ်ဆောင်နေသူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်တန်ယုံကချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။အခုနှစ်အတွက်စစ်ကြီးမြင့်ပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်နေအိမ်မှာမိုင်လာ22ရက်နေ့ကြာသပတေးနေ့ကကျင်းပခဲ့တာဖြစ်ပါရှင်။